ထိုင်နိုင်ငံဘန်ကောက်မြို့တော်ကနမဲချောအေရဝန်နတ်ဖယားမှာဘုံပေါက်ပွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူကတိုက်ခိုက်မှုမှာသူပါဝင်ပတ်သက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်တွေထပ်ပြောခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တန်တရားနဲ့အဖမ်းခံထားသူယူဆဖူမရိုင်လီကဘုံပါတဲ့ကျောပိုးအိတ်ကိုတခြားလူတယောက်လက်ထဲလွှဲပေးခဲ့တယ်ဆိုတာဝန်ခံထားပါတယ်။အဲဒီနောက်လူဟာပောက်ကွဲမှုမဖြစ်ခင်လေးဒီမှာတဲ့နတ်ဖယားရှိတဲ့နေရာကနေထွက်သွားသူလို့ယူဆထားပါတယ်။ဩဂတ်လ၁၉ရက်နေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာသူပါဝင်ပတ်သက်ပုံကိုလူမြင်ကွင်းရှိမှာမရိုင်လီကဒီကနေ့ပြန်ပြီးတရုတ်ဖော်ပြဖို့ရဲကအစီအစဉ်ပေးတဲ့နောက်မှာအဲ့လိုပြောလိုက်တာပါ။အဲ့ဒီပေါက်ကွဲမှုကြောင့်လူ20ကျော်တေဆုံးခဲ့ပါတယ်။စပယ်ဆုပ်ဖွားခနာကိုချူးစားခတ်သွဲသွဲနဲ့အဝါရုံစိမ့်ကြီးဝတ်ထားတဲ့လူငယ်တဦးဟာနတ်ဖယားနားမှာကြောပေါ်ကြီးတလုံးကိုချပြီးပေါက်ကွဲမှုမဖြစ်ခင်လေးမှာတဲ့ AACC ထွက်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဘုံကိုအလွဲပြောင်းလုပ်ပြီးတဲ့နောက်တန်တရာရှိထားသူလူနှုတ်ဦးဟာလမ်းခွဲသွားခဲ့ကြတယ်လို့ရဲကပြောပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးအဒမ်ကာရာဒက်ဆိုတဲ့နိုင်ငံသားတဦးကိုလည်းဖမ်းထားပါတယ်။ဒါမဲ့လည်းဘုံပေါက်ကွဲမှုမှာသူတို့နှစ်ဦးပဲနေရာကနေပါတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘုံလုတဲ့ပစ္စည်းတွေကိုတင်စီရမိတဲ့ဘန်ကောက်မြို့လူနေတိုက်ခန်းတစ်ခုမှာမရိုင်လီရဲ့ DNA အထောက်အထားတွေကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ။